တိုက်ပွဲသံတွေအဆက်မပြတ်ကြားနေရတာနှစ်နှစ်ဆိုတဲ့အချိန်ကိုရောက်ရှိတော့မဲ့ရခိုင်ပြည်နယ်ကစစ်ပွဲတွေအဆုံးမတတ်နိုင်ခင်မှာပဲရခိုင်ပြည်သူတွေရဲ့အတန်ကိုကြားလာပါတယ်စစ်ပွဲတွေကြောင့်ဒုက္ခရောက်ကြလို့ငုံကြီးတန်တွေရဲ့တမတော်နဲ့အစိုးရကိုမကျင်တတ်လို့ထွက်ပေါ်လာတဲ့ဆန္ဒပြတန်တွေပါစစ်တွေမြုပ်ငန်းတူဖြစ်တဲ့ဦးအောင်တန်းဝေပြောပြတာက
လက်ရှိအစိုးရရဲ့လေရှောင်းလိုက်ရဲ့ဥပဒေလမ်းကြောင်းတရားဥပဒေစုံမွေးနေတာဆိုရင်သူရဲ့လုံရက်တွေမှားနေတဲ့ဟာတွေကိုထောက်ပြဝေဖန်တဲ့လူဦးသမားကိုဒီမိုကရေစီကြီးစင်တဲ့ပုံမှာဒီမိုကရေစီစစ်နေတဲ့ဖန်စီရှောင်းတော့တယ်အသံတွေကိုပိတ်ဖို့မင်းတိုင်းကြိုးစားတယ်ခဏတည်းမကြည့်လေဗျာရခိုင်ပြည်မှာအင်တာနက်မရတာဘယ်နှမျိုးရှိလဲမလောက်ကြပြီလဲဆိုတော့ခဏတည်းဆုံးဒိမေရလည်းသိတာပဲအဲသူတို့ကမတရားမှုလုပ်တဲ့ဟာကိုထောက်ပြတဲ့လူဦးသမားစီဒီကလေးတွေဘသူ့ကမဆိုသူတို့ကအမေရာချင်းချောက်ကြိုးစားနေတယ်ဆိုတာကိုတော့အဲမေပြည်မှာတော့ဗျာမေပြည်ကမိကြီးနဲ့လောက်ဝနဲ့ရရင်တော့လူရင်လူသွားမယ်အဲမေပြည်မှာစင်သွားသလိုပဲမတရားမှုလုပ်နေရပါတယ်ဆိုတာကိုတော့ပေါ်လွင်နေတယ်
ဒေသခံတွေအနေနဲ့ထောက်ပြဝေဖန်ပြောဆိုခွင့်ရှိပြီးပြောဆိုတာကိုနှိတ်ကွတာမျိုးကိုလက်မခံနိုင်ဘူးလို့ဝေဖန်ပါတယ်။ဒီနေရာမှာရခိုင်ပြည်နယ်မြောက်ပိုင်းမှာတမတော်ရဲ့ထိုးစစ်ရှိန်တွေမြင့်လာတာကြောင့်အရသာပြည်သူတွေဆုံးရှုံးရတာထိခိုက်ရတာတွေအပေါ်မှာလည်းထိခိုက်ခံစားကြရပါတယ်။ဒီအတွက်အစိုးရဘက်မှမကျေနပ်မှုတွေရှိလာတာပါ။တကယ်ကပြည်သူကရွေးပေးတဲ့အစိုးရအနေနဲ့တမတော်ကိုတားသင့်တယ်လို့ယုံကြည်ကြပါတယ်။ဒါပေမဲ့တပ်ပန်းဆိုင်ရာကိစ္စတွေကိုတမတော်ကလုတ်ပိုင်ခွင့်အပြစ်ရှိနေတယ်လို့ NLD ပါတီကပြောပါတယ်။ဒါဟာလည်းလက်ရှိနိုင်ငံရေးအခြေအနေအရဖြစ်တယ်လို့ NLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကပြောပါတယ်။ဆူဝါနဲ့တက်မတော်ကိုတွဲပြီးရခိုင်ပြည်သူတချို့ကမြင်နေသလိုရခိုင်တပ်တော်အေအေပြောခွင့်ရဥခိုင်ဒုက္ခကလည်း RFA ကိုပြောပါတယ် NLD ဆူဝါဟာရခိုင်တပ်တော်ကိုအမြင့်ပြတ်ချိန်မုန်းဖို့နဲ့ရခိုင်မှာတက်မတော်စစ်ရာဇဝတ်မှုတွေကျူးလွန်နိုင်အောင်အမိန့်ပေးနေပြီးနိုင်ငံတကာကမြန်မာတက်မတော်ကိုအရေးမယူနိုင်အောင်အကာအကွယ်ပေးနေတယ်လို့ပြောပါတယ်အေအေဘက်ကအခုလိုပြောဆိုတာဟာနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကအေအေအဖွဲ့ကိုပြက်ပြက်သားသားချိန်မုံမှုပြောဆိုထားတာရှိတာကြောင့်မှတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့က2019ခုနှစ်ဇန်နဝါရီလ17ရက်နေ့ကသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ထွန်းထွန်းညီကနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကပြောဆိုခဲ့တယ်လို့ပြောခဲ့ပါတယ်။အေ
အေအဖွဲ့ကကျန်းသက်ကောင်းကျန်းသူအဖွဲ့လာဖြစ်တယ်။အထူးရောရောအသိဉာဏ်ပြက်ပြက်သားသားချိန်မုံမှုမှာကြားခဲ့ပါတယ်။အဲလိုမှာကြားခဲ့တယ်လို့ပဲတကယ်လို့အချိန်မုန်းနိုင်လို့ရှိရင်ဟလာနိုင်ငံသားတွေပြောကြတော့ပါ ARS ကိုကျွန်တော်တို့ပြင်းထန်တဲ့ကျွန်တော်တို့လက်ထက်ဖြစ်လာတာဘာသာချမှုတိုက်ခိုက်ချိန်မုန်းတာကအေးကြတော့နိုင်ငံသားဖြစ်နေလို့နော်ဟလာဟိုဒါကျွန်တော်တို့အချိန်မုန်းလာစတာဖြစ်နေတယ်လူတို့ကြဖြစ်လာနိုင်တယ်ဒါကြောင့်မို့ကျွန်တော်တို့ပြည်ပြည်သားသားအချိန်မုန်းရန်လိုအပ်တဲ့အတွက်မှာကြတာဖြစ်ပါတယ်
ဒေါ်ဆန်းစုကြည်က AA ကိုခြေမုံးဖို့2019ခုနှစ်ဇန်နဝါရီလ9ရက်နေ့မှာပြောဆိုခဲ့တာပါ AA အဖွဲ့ဟာ2019ခုနှစ်ဇန်နဝါရီလ4ရက်နေ့မှာဘူးတီတော်မြို့နယ်အတွင်းရှိရဲစခန်း4ခုကိုဝင်ရောက်စီးနှင်းပြီးတိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်13ဦးကြာဆုံးပြီး9ဦးဒဏ်ရာရှိခဲ့တာကြောင့်ဖြစ်ပါတယ်တစ်ဖက်ကလည်း AA အဖွဲ့ကနိုင်ငံတော်အတိုင်ပင်ခံရဲ့အခုလိုတက်မတော်ကိုအမိန်ပေးခဲ့ပြီးတဲ့နောက်ပိုင်းရခိုင်ပြည်နယ်ကတိုက်ပွဲတွေပိုပြီးပြင်းထန်လာခဲ့တယ်လို့ RFA ကပြောပါတယ်။အခုနောက်ပိုင်းမှာတော့တိုက်ပွဲတွေအတွင်းရခိုင်လူထုနစ်နာခဲ့တာတွေဟာ NLD အစိုးရအပေါ်အထင်မြင်လွဲမှားတာတွေဖြစ်စေခဲ့တယ်လို့တိုင်းရင်းသားအရေးတုံ့သက်သူဦးမောင်စိုးကပြောပါတယ်
။ဖြစ်တာကတော့စစ်တပ်နဲ့စဖြစ်တယ်ဆိုပေမဲ့လောလောဆယ်မှာထိတ်ရောက်လာတာ NLD နဲ့ဒီခိုင်လူကြီးရဲ့ပြဿနာထိရောက်လာတယ်ဗျာအဲ့ဒါကတော့အဝင်းနဲ့စရာကောင်းပါတယ်ပြဿနာကဒီခိုင်ပြဿနာကိုကယ်တွေ့တဲ့နေရာမှာ NLD ဆူရနေနဲ့ဒီလိုပိုပြောပြောင်းမှုလို့တယ်သူကအေကိုတစ်ခါကနေအကျန့်သက်ပညာတယ်တက်ကိုထောက်ခံတယ်ဟူချီချူးကုန်ပြီးတဲ့အခြေခံမှာအေရောဒီခိုင်လူကအနေဒီကိုပြစ်စင်းတန်ဆန့်ကျင်လာဆန့်ကျင်လာတာနဲ့ပတ်သက်ပြီးဘလို့ဖြစ်လျှော့နေဆိုတာကို NLD ဆူကစဉ်းစားတယ
်လက်ရှိအချိန်တွေမှာတမရော်ရဲ့စစ်စင်ရေးတွေကိုမတားဆီးနိုင်တဲ့အပေါ်ရခိုင်ပြည်နယ်ကပြည်သူတွေဘက်က NLD အစိုးရအပေါ်မကျေနပ်နိုင်တယ်လို့ NLD အမှတ်လောင်းတွေကိုအေအေကဖမ်းဆီးခဲ့တာကိုလည်းNLD ပါတီကိုထောက်ခံသူပြည်သူတွေဘက်ကလည်းလက်မခံတာတွေရှိနေပါတယ်။ဒီအခြေအနေတွေမှာအစိုးရကအေအေကိုအပြစ်တင်အေအေကတက်မရော်ကိုလည်းညှို့ထိုးတက်မရော်ကဒေသခံကိုအေအေလို့ပြောနေတိုက်ပွဲတွေရပ်တန့်အောင်ဘယ်သူဆောင်ကျဉ်ပေးမှလဲဆိုတဲ့မေးခွန်းအတွက်အပြစ်ဟာဝေးနေအောင်မှာမဟုတ်ပါလားခင်ဗျာ။